မြန်မာနိုင်ငံသားတွေပါဝင်မလေးရှားနိုင်ငံမှာတရားဝင်ထောက်ထားမရှိတဲ့ရွှေပြောင်းလိုသမားတွေကိုနှိမ်နင်းရမှာဒီလာထဲမှာတင်3000ကျော်ဖမ်းဆီးလိုက်တဲ့အတွက်ဒေသတွင်းမှာတောက်ကွက်ဝင်မှုတွေလည်းထွက်ပေါ်လာနေပါတယ်ရွှေပြောင်းလိုသမားတွေတရားဝင်မပုံတင်စီးရင်သွင်းတဲ့အစီအစဉ်ပြည်ရဲ့ဇွန်လကမှာအဆုံးသတ်ခဲ့ပြီးတဲ့နောက်တရားမဝင်နေထိုင်သူတွေကိုဖမ်းဆီးမှုတွေစတင်ခဲ့ရမှာဇူလိုင်လ17ရက်နေ့စီဆိုရင်3100ကျော်ရှိခဲ့တဲ့အကြောင်းမလေးရှားလူမှုကြီးကြပ်ရေးကပြောဆိုထားပါဖမ်းဆီးခံရသူတွေထဲမှာအများစုကဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်ကြပြီးမြန်မာနဲ့အင်ဒိုနီးရှားနိုင်ငံသားတွေလည်းအများအပြားပါဝင်ပါတယ်တရားမဝင်အလုပ်သမားတွေကိုအကြီးအကျယ်ဖမ်းဆီးနေနေမှုတွေကြောင့်မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကတက်ချွာလို့ရှားသူတွေလာမကဒေသခံကလွတ်တော်ကိုယ်စားပြီးနိုင်ငံရေးသမားတွေကလည်းစိုးရိမ်မခင်းတဲ့သဘောထားတွေကိုထုတ်ဖော်ပြောဆိုခဲ့ကြတာပါလူခွင့်ဆိုင်ရာအာဆီယံလွတ်တော်အမှတ်များဖွဲ့ကတော့တပ်ပြီးမှတရားမဝင်အလုပ်သမားရေတွက်ကိုရှော့ချနေတာနဲ့အားနည်းတဲ့လူတွေကိုဖိနစ်တာမျိုးမဖြစ်တဲ့အကြောင်းဒီနေ့မှပဲကြီးညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။တရားဝင်ထောက်ထားရှိတဲ့ရွှေပြောင်းလူကမှတန်းနဲ့ချီရှိမယ်လို့ခံမှန်းထားတဲ့မလေးရှားနိုင်ငံမှာခုနောက်ဆုံးအာဏာပိုင်တွေဖမ်းဆီးမှုတွေအတွင်းတရားမဝင်လူသမားတွေကိုငှားရမ်းခိုင်းစေမှုနဲ့အလို့ရှင်60ကျော်ကိုလည်းဖမ်းဆီးထားပါတယ်။